မြမတက်မလို့နဲ့ရခိုင်လက်နက်ကင်ဖွဲ့အီအီဟုအခြားချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား၄၀၀ကျော်ပလောဝမြို့ပေါ်တင်းချောင်နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်မြို့နယ်ဘက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တက်မလို့ရောအီအီဘက်ကပါပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းတင်းတောင်နိုင်ကွင်းကတင်းပေးပို့ထားပါရဲ့ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ဒီတောင်နဲ့တမချောင်းဝရွာနီးမြမတက်မလို့နဲ့ရခိုင်လက်နက်ကင်အီအီဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကလက်နက်ကြီးတွေနဲ့ထပ်မံပြေကမှုကြောင့်ရွာသား၄၀၀ခန့်ပလောဝမြို့ပေါ်စစ်ပေးတင်းချောင်နေရဆဲဖြစ်တယ်လို့စစ်ဆောင်ကူညီပေးရေးဖွဲ့တာဝန်ရှိသူဥကျော်အောင်ကပြောပါတယ်
တပ်ဖွဲ့တွေဖြစ်တော့၄ရွာလောက်ကဒီအခုပလောဝမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေတင်းမချောင်းထက်ရွာရဲပြီးတော့တင်းမချောင်းဝါရွာရဲပြီးတော့ပြည့်တဲ့ပေရွာရဲအဲ့ဒီ၄ရွာကအခုလက်ရှိချိန်ကြီးလူကြီး၄ရွာလောက်ရောက်တယ်
ပြီးခဲ့တဲ့တောက်ကြံနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလက်ရှိတပွဲပွဲရောက်လာတဲ့ဆိတ်ဆောင်ပြည်သူတွေအတွက်ယာယီနေထိုင်ဖို့ကြံ့ခိုင်ရေးရုံးနဲ့ဆိတ်ဆောင်ရပ်ကွက်မှာရှိတဲ့အင်္ဂလန်ကမ်ပိုင်းကီမူမူဂျူတို့မှယာယီနေရာချထားပေးထားတယ်လို့ဦးကျော်အောင်ကဆိုပါတယ်မနေ့ကပလက်ဝါမြို့နယ်ဘက်မှာအေးအေးနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသမ္မတတရင်မှပြန်ကြားရေးဖွဲ့တွင်းမူဘူမူဂျုတ်ဆွန်မင်းထွန်းကပြောပါတယ
်တောက်ကြံနေ့ကတော့ကျွန်တော်တို့ပလက်ဝါမြို့ဆိုင်ကစီပေါင်းကြီးရောက်ခဲ့မှာတော့ဖြည်းဖြည်းတိုက်ပွဲတွေဖြစ်ပွားတာရှိပါတယ်
ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်နေရပါတယ်။2019ပညာသင်နှစ်အတွက်ကျောင်းဖွဲ့တာသဘာဝရှိပြီးဖြစ်ပေမဲ့ပလောဝမြို့နယ်တွင်ကျောင်း108ကျောင်းလောက်ပညာသင်ကြားမဲ့ဆရာဆရာမတွေမရှိသေးလို့ကျောင်းမဖွင့်နိုင်ဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်ကုန်းမင်းထန်ကပြောပါတယ်
။108ကျောင်းလောက်ကဆရာမရှိဘူးလို့သူတို့ပြန်ထားပါတယ်။သူကြောင်းစီရင်းရှင်သူတို့တက်စီစဉ်နိုင်တဲ့အစီအစဉ်တစ်ခုပါမှာဆန်ကြောင်းတော့လောက်ရလောက်ကိုလောက်ပြရမှာပဲ
။လက်ရှိပလောဝမြို့နယ်တွင်စာတင်ကြမ်းမဲ့ဆရာဆရာမတွေမရောက်လာသေးတဲ့အချိန်တွေကိုတော့လူမှုရေးဝန်ကြီးပေါင်လုံးမင်းနံကအခုလိုဆက်ပြောပါတယ်
။ပလောဝမြို့နယ်က2016ဆုံးဖော်ပြီးမှဆိုလို့325ဆရာဆန်ပြီးတယ်။အဲဒီထဲမှာ24ယောက်ကဒီတက်ဆန်ဖြစ်ပြီးတော့ gender ကဒီကချင်းပြည်နယ်ရောက်ပါကြတာ။အဲဒီဖွဲ့တွေကိုခုအပြောင်းလောက်တဲ့အမှအပြောင်းဆန်ပြီးလိုက်တော့သူတို့ရဲ့စံတပ်ပြည်နယ်ကိုဥပပီးတဲ့ဒီလောက်ခိုင်းတာချက်သူစရင်တော့ပြင်ခိုက်ထားတယ်အတိကျတော့စာမလာဘူးအာမင်းလေးလုံချုံကြီးနဲ့လူတော့လူလာပါတယ်မင်းလေးမလုံချုံဘယ်လိုမှလုံလို့မရဘူးနော
်ဒါပြင်ဆရာဆရာမတယောက်စီသာရှိတဲ့ကျောင်းကကိုစင်းလေးကျောင်းရှိနေပြီးတော့စာသင်ကျောင်း200ကျော်ကတော့စာသင်ကြားရေးမှာခက်တွေ့နေတယ်လို့လဲချင်းမြင်တဲ့ဆိုရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပလောဝမြို့နယ်တွင်နေကြီးမလုံချုံမှုဟာပညာသင်ကြားရေးမှာဆက်ဆဲဖြစ်စေတယ်လို့လဲဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှမြမတမတော်နဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံဆိုင်တုခကပြောပါတယ်
။ကျန်းကားချင်းရင်းနီးမှာမြောက်ဦးမြို့နယ်အောက်တန်ရာရဲ့တောင်ဖက်1ကီလိုမီတာအကွာဝေးမှာဒီတလေတို့ဒီကားကတိုက်ခိုက်တာဆိုတော့နောက်ပြီးတော့အောက်ကိုခံရတာအားမပေးလေမြမတမတော်ရဲ့စကြောင်းကိုကျွန်တော်တို့ကစကားတက်တယ်ရန်ကခွန်ရည်မြန်မာနာနာခံတာတင်ပြီးတော့ဘလောက်မှစီပေါင်းရရဲ့အနောက်တောင်ဖက်1ကီလိုမီတာခန့်အကွာမှာမြန်မာစစ်ကမ်းတွေကဖိုင်တက်တွေကိုခိုက်ခိုက်ပြောင်းပြောင်းခဲ့တာရှိတယ်။ဒီမှာစစ်တပ်ကနေပြီးတော့လေဝန်ကြောင်းကြည့်တော့ဆက်လာကြတာပေါ့နော်။အနောက်ပြီးတော့အဝေးကနေပြောင်းလာတဲ့ဒီနေ့ညခလာလာအောင်ဒီခါကိုဖြစ်ခဲ့တာရှိတယ
်။မလေးကမြောက်ဦးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ဘုံတိုက်ပွဲကြီးသမရဘက်ကနေအောက်တကန်နဲ့အနီးဝန်းကျင်ရွာတွေကိုလက်လက်ကြီးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့အောက်တကန်ရွာသားတို့ကပြောပါတယ်
။ကောလားကမှာဖောက်ပွင့်မှုလို့ရှိလို့ကြားတွေကမတင်ကောင်းမှုနဲ့နေဒီတနားရောက်ပြစ်ခတ်တယ်။လက်လက်ကြီးတွေပါတယ်ကော။ဘုံပပွဲနေရာဒီဘယောင်းကောက်ဆောင်အနားမှာကောလားမကြီးမလေးစစ်တပ်ကဖောက်ခွဲတာစစ်တပ်ကစစ်ကြမ်းမုန်းကြီးရမရှိဘူးလို့ကျွန်တော်တို့အတိအကျမသိရဘူး။ဘာမသိရဘူးလေ
။ဒီခိုင်းကြီးနဲ့မြောက်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကိုဆက်တဲ့နေမြရမှာအခုလိုပြောပါတယ
်ဒီတော့ဒီကိစ္စကိုပြောဦးခင်ဗျာရဲတွေတော့ကျွန်တော်တို့မအုပ်ဝင်းနေတော့ပါဘူးဒီကိစ္စကိုလည်းငယ်ငယ်တော့ရှိရတယ
်လက်ရှိရခိုင်ပြည်နယ်6မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုစီမေပတိပခစီတာကရွာသားတွေစစ်ပေးတိမ်းချောင်နေရဆဲဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့စစ်ပေးရှောင်ဥယျာဉ်4,000+ကျော်ရှိနေပြီးချင်းပြည်နယ်ပလောဝမြို့နယ်မှာတော့စစ်ပေးရှောင်ဥယျာဉ်3,000+ကရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပြပို့ထားတာပါ